မြန်မာနိုင်ငံနဲ့တင်းဝင်ဖြစ်တဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံနဲ့ဥရောပနိုင်ငံတို့ရဲ့ထိပ်သီးစီးပွဲတက်ရောက်ဖို့သမ္မတဦးသိန်းစိန်ပါဝင်ဒေသရင်းနဲ့အနောက်နိုင်ငံခေါင်းဆောင်တွေလာအိုနိုင်ငံဗီယက်ကျမ်းမြို့တော်ကိုတနင်္လာနေ့ကရောက်လာကြပါတယ်။ဒီကနေ့စတင်ကျင်းပမဲ့ကိုယ်ချိန်မြောက်အာဆီယံစီးပွဲအတွင်းမှာတော့စီးပွားရေးကိစ္စတွေကိုအလေးထားဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။အထူးသဖြင့်ကတော့ဥရောပနိုင်ငံတွေမှာအစိုးရတွေကျွေးမြေပြဿနာတွေနဲ့ရင်ဆိုင်နေရချိန်ဖွံ့ဖြိုးမှုတွေအားကောင်းလာနေတဲ့အာရှဒေသနဲ့ဆက်ဆံရေးဟာအရေးပါအရာရောက်နေတာပါ။ထိပ်သီးစီးပွဲမတိုင်မီထိုင်းနိုင်ငံမှာရောက်နေတဲ့ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟိုဆေမန်ယေဘာရူဆိုကတော့တနေ့တခြားအရေးကြီးလာနေတဲ့အာရှဒေသနဲ့ဆက်ဆံရေးဟာအရေးပါလာတဲ့အကြောင်းတင်းငွေတွေကဗန်ကောက်မြို့မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။စီးပွားရေးကိစ္စရပ်တွေအပြင်ဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးသွားကြမှာပါ။1996ခုနှစ်ကနိုင်ငံပေါင်း26နိုင်ငံနဲ့စတင်ကျင်းပခဲ့တဲ့အာဆီယံနဲ့ဥရောပထိပ်သီးဆွေးနွေးပွဲတွေကိုတော့မြန်မာနိုင်ငံက2004ခုနှစ်ကျမှစတင်ပါဝင်လာတာဖြစ်ပါတယ်။ဒီချိန်စီးပွားပွဲကိုတော့သမ္မတဦးသိန်းစိန်ဦးဆောင်ပြီးနိုင်ငံခြားရေးဝန်ကြီးဦးဝန်းနှမောင်လင်းသမ္မတရုံးဝန်ကြီးဦးတင်နိုင်သိန်းဆက်လက်ဝန်ကြီးဦးကျော်လင်းကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာဝင်းမြင့်စတဲ့အစိုးရတာဝန်ရှိသူတွေလည်းလိုက်ပါလာခဲ့ကြပါတယ်။